ာနိုင်ငံတွေအကြံဖက်မှုတွေသွေးမြေကြမှုတွေဟာဘသူအတွက်မှအကျိုးမရှိဘဲတကယ်တမ်းနှစ်နာသူတွေဟာမြန်မာပြည်သူတွေပဲဖြစ်တယ်လို့တရုတ်နိုင်ငံကတတိပေးပြောဆိုပါတယ်။မြန်မာနိုင်ငံတွင်တင်းမာမှုတွေရောကြလာစေဖို့ပြဿနာကိုအပြုသဘောနဲ့ချင်းကပ်ပြီးတော့ထိန်းသိမ်းတည်တည်ဆောက်ရွက်ကြဖို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရော်လီရင်ကတရုတ်ဘာသာစကားနဲ့ပြောသွားတာ
ပါ။我们已经多次表示，希望缅甸各方保持冷静克制，采取建设性的态度和行动。
မြန်မာနိုင်ငံတွင်းကတင်းမာမှုတွေပြေလျော့စေဖို့တက်ဆိုင်သူအားလုံးအနေနဲ့တည်တည်ငြိမ်ငြိမ်နဲ့ထင်းထင်းထင်းဆောင်ရွက်ကြဖို့နောက်အပြုသဘောနဲ့ချင်းကပ်ဆောင်ရွက်ကြဖို့မျှော်လင့်တယ်လို့ကျွန်တော်တို့အချင်းချင်းပြောထားပြီးပါပြီ။အကြမ်းဖက်မှုတွေနဲ့သွေးမြေကျတဲ့တိုက်ခိုက်မှုတွေဟာဘယ်သူ့အတွက်မှအကျိုးမဖြစ်စေပါဘူး။တကယ်တမ်းနှင်းနာခံစားရမှာမြန်မာပြည်သူတွေဖြစ်ပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့တင်းမာမှုမှာတရုတ်နိုင်ငံအနေနဲ့စစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီနေတယ်ဆိုပြီးမြန်မာဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားသူတွေကယူဆကြပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်တရုတ်ပိုင်ရင်းနှီးမြှုပ်နှံမှုတွေကိုဆန့်ကျင်ပြောဆိုမှုတွေရှိနေပါတယ်။ဒီလအတွင်းမှာပဲရန်ကုန်လှိုင်တာယာကဆန္ဒပြမှုဖြစ်နေခြင်းအတွင်းတရုတ်ပိုင်အထက်ချုပ်စစ်ရုံနဲ့စီးပွားရေးလုပ်ငန်းတချို့မိရှို့ဖျက်ဆီးခံရတာတွေရှိခဲ့ပါတယ်။